ဝန်ကြီးချုပ်ယင်းလက်ရှင်းအဝတ်အပေါ်လွယ်သုံးစားမှုနဲ့ဆွဲဆိုထားတဲ့ကိစ္စကိုဘူရူးနဲ့အစီရင်ချက်ချမယ်လို့ထိုင်းနိုင်ငံဖွဲ့စည်းပုံဆိုင်ရာတရားရုံးကပြောကြားလိုက်ပါတယ်။ပြစ်မှုထင်ရှားစီရင်ခံရရင်ရာထူးကဖယ်ရှားခြင်းခံရဖို့ရှိတဲ့ဝန်ကြီးချုပ်ယင်းလက်ကတရားသူတွေကိုအကျွမ်းမဲ့လေးစားပါကြောင်းသူ့အပေါ်ဆွဲဆိုထားချက်တွေအလုံးကိုညှင်းဆန်ပါကြောင်းပြောကြားသွားခဲ့ပါတယ်။ဆွဲချက်တွေဟာ2011ခုနှစ်တုန်းကအမျိုးသားလူမျိုးရေးအကြီးအကဲရာထူးကိုစူကူရန်ရယူခဲ့တာနဲ့ဆက်ဆက်နေပြီးဒါဟာသူမရဲ့ဖွေထိုက်ပါတီအကျိုးအတွက်ဖွဲ့စည်းပုံနဲ့ဆန့်ကျင်ရယူခဲ့တာဖြစ်တယ်လို့ဝေဖန်သူတွေကဆိုကြပါတယ်။ထိုင်းအဂတိတိုက်ဖြည့်ရေးကော်မတီကလည်းအစိုးရဆံဝယ်ယူတဲ့စီမံကိန်းအတွက်ဒါဟာအလဟသဖြုံတီမှုနဲ့အလွဲသုံးစားမှုဖြစ်တယ်လို့စွဲဆိုထားပါတယ်။ဝန်ကြီးချုပ်ဂျင်းလက်ဟာဆန့်ကျင်သူတွေရဲ့လက်နက်ချီကန့်ကွက်မှုတွေကိုကြမ်းကြမ်းခံနိုင်ခဲ့ပြီးယခုအခါတရားစွဲဆိုမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။တရားရုံးကသူ့ကိုပြစ်ဒဏ်ချလိုက်ရင်တော့ထောက်ခံသူတွေလမ်းပေါ်ထွက်ချင်းချောက်ထားတဲ့အတွက်အကြမ်းဖက်မှုတွေပေါ်ပေါက်လာနိုင်ပါတယ်။